ဘင်္ဂလားဒေ့ရှ်ရှောက်ဒုက္ခသည်နေရရင်ပြန်လာရင်နိုင်ငံသားစီစဉ်မှုတပ်တေကန်ကပ်ပြား NBC ကတ်ထုတ်ပေးပြီးမှအစင်းနဲ့နိုင်ငံသားဖြစ်ခွင့်အတွက်စီစစ်ဆောင်ရွက်သွားမယ်လို့အစိုးရဘက်ကပြောဆိုပေမဲ့လက်ရှိတည်ဆဲဥပဒေတွေအရနိုင်ငံသားဖြစ်ဖို့ခက်ခဲတဲ့အပြင်စီစစ်ဆဲကာလမှာလည်းသွားလာနေထိုင်ခွင့်ကအစလွတ်လပ်မှုတွေဆုံးရှုံးမယ်လို့ဒုက္ခသည်တွေဘက်ကမြင်နေပါတယ်။ဒါဟာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမောင်းမြင်တဲ့အကြီးမားဆုံးအခက်အခဲတစ်ရက်လည်းဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုတော့မဆုမုံကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရပြန်လာရင်တပ်သေးကန်ကအရင်ထုတ်ပေးပြီးတဲ့နောက်နိုင်ငံသားစစ်စစ်မှုတွေလုံနိုင်မှုနိုင်ငံသားစစ်စစ်မှုတပ်သေးကန်ကပြ MVC Cat National Verification Cat ထုတ်ပေးမယ်ပြီးတော့မှ National ID Cat အမျိုးသားမှတ်ပုံတင်ကန်ဆောင်ခွင့်ရဖို့အစဉ်စဉ်လှုပ်ဆောင်သွားမယ်ဆိုတဲ့မြန်မာအစိုးရရဲ့ပြောဆိုချက်ဒီပေါ်မှာတော့ရိုဟင်ညာဒုက္ခသည်တွေဘက်ကလက်မခံတာတွေရှိနေတော့မှမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေနိုင်ငံသားဖြစ်လာဖို့စီစစ်လှုပ်ဆောင်ပေးမယ်လို့ဆိုပေမဲ့လည်းဒီလိုရှေ့ရှေ့ဝေးဝေးလုပ်ငန်းစဉ်တွေနဲ့ရှုပ်ထွေးလာတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေဘက်ကဒီလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုမဲ့နေသေးတယ်လို့ဆိုရမှာပါ။သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ထွက်ပြေးသွားတဲ့အချိန်မှာစာပြက်စာတမ်းတက်တဲ့အထောက်အထားတွေမပါလာတာတွေရှိသလိုနေနေမိရှုဖြက်စီးခံရမှုပျက်စီးမှုတွေကြားထဲမှာလည်းပျောက်ဆုံးသွားတာတွေရှိနေလို့နေရရင်ပြန်လာတဲ့အချိန်မှာလုံလောက်တဲ့အထောက်အထားတွေပြနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်နိုင်ငံသားဖြစ်ခဲ့သူတွေအနေနဲ့လည်း MVC ကတ်ကနေတဆင့်နိုင်ငံသားဖြစ်ဖို့ပြန်လုပ်ရမယ်ဆိုတာကိုလည်းလက်မခံနိုင်ဘူးလို့ကော့ဗဇာအနီရိုဟင်ညာဒုက္ခသည်စခန်းနေဦစလန်ကပြောပါတယ်။
NBC ကဆိုတာကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကလုံးဝကန်ဆွန်စရာမလိုဘူးလို့ကျွန်တော်တို့ဆိုရမှာပါ။တနိုင်ငယ်လုံးအတန်းအတာနဲ့ကျွန်တော်တို့ကအမျိုးသားမတ်ကုန်တွေရှိပြီးတော့ကျွန်တော်တို့လူဟင်ဂျာလူမျိုးတွေကရတာတဲ့လူမျိုးတစ်မျိုးဖြစ်တယ်။အခုကရှိမှာကျွန်တော်တို့ကဘင်္ဂါလီဆွေးပြီးတော့ဒီ NBC ကကိုကန်ဆွန်ရမှာလုံးဝအသေးသေးမရှိဘူးလို့ဆိုရမှာပါ။ဘာဖြစ်လို့ဆိုရင်အဲ့ဒါကျွန်တော်တို့တမင်တဲ့နိုင်ငံသားသားဆွေးပြီးတော့တမဲတဲ့လက္ခဏာတကူလို့ကျွန်တော်ကဆိုရမှာဖြစ်တယ်။အဲဒါကြောင့်မလို့ NBC ကကိုကျွန်တော်ဘယ်တော့အခါမှကျွန်တော်လက်ခံနိုင်စရာမရှိဘူး။ NBC ကနဲ့ဆွေးရမယ်ဒီစားကျွန်တော်ရူဟင်ဂျာဒုက္ခသည်တွေကအခုတည်းရောမှလက်ခံတာမရှိဘူး
။ဂျာစကန်တွေထဲမှာနေထိုင်ခိုင်းပြီးတော့ဒီဂျာထဲမှာမှနိုင်ငံသားစီစစ်မှုတွေလုပ်မယ်ဆိုတဲ့အနေထားကြောင့်သူတို့ရဲ့သွာလာလှုပ်ရှားခွင့်လို့အခြေခံအခွင့်အရေးတွေဆုံးရှုံးမှာကိုလည်းစိုးရိမ်နေကြပါတယ်
။တောက်တာဆွန်တဲ့လူတွေကိုသူတို့ကနိုင်ငံသားဆောင်ရွက်ပေးမယ်ဆိုပြီးတော့ပြောထားတာရှိတယ်။နောက်အတောက်တာမရှိတဲ့လူတွေကို NPC ကထုတ်ပေးမယ်အဲ့လိုပြောတယ်။အတောက်တာဆိုတာဘယ်အတောက်တာကိုဆူလို့လာလဲလားကျွန်တော်တို့တက်တဲ့အဲရဲရဲမပြီးသေးဘူး။ဦးပြာနာရဲ့ဦးဆောင်တဲ့အကျဉ်းဖူးချက်မှလည်းဒီ1982ခုနှစ်နိုင်ငံသားဥပဒေကိုပြင်ဆင်ကပ်ပြီးတော့အဲ့ဒီအကျဉ်းဖူးချက်ကိုလည်းအခုအရှင်အတိဘာတစ်ခုမှအကောင့်တေပေါ်တာမရှိဘူး။နောက်ယနေ့အရှင်ကာလအတိဒီကေအဒီဒီစကန်တော့လောကတခြားအဒီဒီစကန်ပါအခုခေတ်အဒီအတိုင်းနေတော့ပဲအဲအဒီဒီစကန်မှာလူတွေလူတွေကဘယ်မှတော့လာခွင့်လဲရှိတာမရှိမတွေ့ဘူးရခိုင်ရှင်နေရနေရန်ကုန်တိုင်းတို့မန္တလေးတိုင်းတို့မကွေးတိုင်းတို့အဲ့လူနေရာကိုရခိုင်ဒေသနဲ့တွားရစီကျွန်တော်တို့ဝင်းသားမွတ်စလင်ဆိုရင်အဖမ်းခံပြီးတော့ထောင်ရှားခံရတာကိုသိနေရပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်ကနေရင်ပြန်မဲ့အစီအစဉ်ကိုလုံးဝလဲကြောင်းရတော့မမြင်ပါဘူးခင်ဗျ
။နေရပြန်သူတချို့ဖန်းစီထစ်ဆေးခံရတာတွေရှိနေလို့ဘေးကင်းလုံခြုံရေးအာမခံချက်အတွက်လဲစိုးရိမ်မိပါတယ်လို့ရိုဟင်ညာဒုက္ခသည်ဦးစလန်ကပြောပါတယ
်။အတိအအာမရေအမန်ကျော်တော့ပါလူတွေကရှိသေးရအများကြီးရှိတယ်လို့ဘာဖြစ်လို့ဆိုရင်အရင်နှစ်ပေါင်းများစွာကလည်းဒီလိုမဟုတ်မှဆွဆွမှုတွေပုံတန်ခံစားခဲ့ရတယ်။အခုလည်းဒီကနေ့တွားမဲ့ဆိုရင်ကိုလက်နက်ကန်အဖွဲ့အစည်းနဲ့ခင်ဗျားတို့ပူးပေါင်းတယ်။ဘာညာလုပ်တယ်ဆိုတော့လက်နက်ကန်အဖွဲ့အစည်းကကျွန်တော်တို့ကညီတော်မမြင်သေးဘူး။အဲ့ဒါမျိုးဆုဆက်ခံရမှုလူတိုင်းရဆွေးနေကြပါလို့
။အခုလိုပြန်လာမဲ့သူတွေနိုင်ငံသားဟုတ်မဟုတ်စီစစ်ဆောင်ရွက်မှုမှာတော့ဥပဒေပညာရှင်တွေနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တိုင်ပင်ဆောင်ရွက်တင်တယ်လို့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီစီစစ်ဆောင်ရွက်တင်တယ်လို့လည်း AMP ရခိုင်မျိုးသားပါတီအကြီးအကဲလည်းဖြစ်ဥပဒေပညာရှင်ရှင်းနေတူဦးလည်းဖြစ်တဲ့ဒေါ်အေးနုစိန်ကရှုမြင်ပါတယ
်။နေနိုင်ငံသားဥပဒေဟာအတည်ဆဲဥပဒေဖြစ်တဲ့အတွက်အဲ့ဥပဒေမှာဘယ်လိုလူတွေကနိုင်ငံသားဖြစ်ထိုက်ကြလဲဆိုတာကိုအဲ့မှာအကြည့်ချပြထန်းထားပြီးတာဖြစ်ပါတယ်။အဲ့ရင်စဉ်စစ်ပြီးတော့ညီရဲဆိုရင်ပေးပေါ့။ဒါကျမတို့ရဲ့ယက်တီချက်ပါပဲ။နော်။ဒီဒေသနဲ့ဆိုင်တဲ့နိုင်ငံရေးပါတီတွေဒေသခံတွေရဲ့ဆန္ဒတွေကိုတော့အလေးထားတုံ့ပြန်တိုင်ပင်ဆွေးနွေးဖို့လိုတယ်ပေါ့။ဒီလုပ်ငန်းဒီ process ကိုကြွေးကြွေးချင်းချင်းနားလည်တဲ့လူတွေနဲ့ ဆွေးနွေးတိုင်ပင်ပြီးတော့လုပ်တာကပို့ပြီးတော့အဆင်ပြေနိုင်တာပေါ့လေ
ဒါပေမဲ့လည်း1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေဟာနိုင်ငံသားဖြစ်ဖို့တင်းကျပ်ထားတဲ့ဥပဒေဖြစ်တယ်လို့ဝေဖန်ထောက်ပြမှုတွေလည်းရှိပါတယ်။ရခိုင်ရေးကော်ဖီအနက်ကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြန်လည်စစ်ဆေးသုံးသပ်ဖို့ပါဝင်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာအစိုးရဘက်ကလက်သိမ်းမခံပါဘူး။ဒါပေမဲ့လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လက်ခံမယ်လို့တော့ကတိပြုပြောဆိုထားပါတယ်ရှင်။